အလားကောင်လာကတအောင်ဆောက်ကိုအမေရိကန်ဒေါ်လာ2040ရာ60ကိုကျော်တဲ့အထိစံချိန်တင်တက်ခဲ့တဲ့ကမ္ဘာရွှေဈေးဟာတရုတ်ဘဟုဘဏ်ကအဝယ်ရက်လိုက်ပြီးတဲ့နောက်ပြန်ကျသွားပါတယ်။အလားတူပဲပြည်တွင်းရွှေဟာတစ်ချပ်သားကိုမေလကုန်မှာကျပ် 53.33ပြန်ကျသွားပြီးတော့အဲ့ဈေးနဲ့ရပ်တန့်နေပါတယ်။ ကောင်းနိုင်ငံအသီးတကဘိုဘန်တွေရဲ့ရွှေဝယ်စုဆောင်မှုကလည်းနှစ်နှစ်တာကာလအတွင်းတိုးလာတဲ့အထက်မှာတရုတ်ဘိုဘန် PBOC ကနေပြီးတော့ပမာဏအများဆုံးဝယ်ယူစုဆောင်ခဲ့တယ်လို့တက်တူတူဖော်ရေလုပ်ငန်းတွေနဲ့ပတ်သက်တဲ့သတင်းတွေကိုအွန်လိုင်းကနေရေးသားတဲ့
ပြည်ရင်းဈေးကွက်ရဲ့ထက်ဝက်လောက်ကတရားမဝင်ဈေးကစားသူတွေဖြစ်ပြီးတော့အေးအေးယူဖန်စီတဲ့အချိန်နဲ့ရှိနေကြတဲ့သူကပြောပါတယ်။အဲဒီဘက်ကသူတို့ရဲ့အဝယ်ရက်တော့ဒီကဆက်မှုရရှိနေတယ်ရှိနေမှာပေါ့ဒါကတော့ကျွန်တော်ကအခုဖြစ်နေတာကျွန်တော်ရှင်ကဒီရောင်းဝယ်ကြရတဲ့နေမှာနဲ့ထက်ရတဲ့နေမှာကျွန်တော်မျိုးခလာဝေချင်စားတယ်လို့ဝေချပြီးကြတယ်။ဘုံပြရတဲ့နေမှာကတော့ဒါကိုရောင်းခ အဲ့ဒီအဲ့ဒီမဲယူတော့ရောစေဒါစီချာနိုင်တယ်လို့ဒါစီနိုင်တယ်လို့ထင်အဲ့ဒီကြောင့်ဒီဟိုမဖြစ်နေတဲ့စီစီလို့တက်သွားပြီကိုဒီညောင်လုပ်နိုင်တယ်လို့ကျွန်တော်ထင်ချင်ပါတယ်အဲ့လိုဖြစ်ဖို့မရပါဘူး
။ဒါမဲ့တရုတ်ကရွှေကိုပြန်ဝယ်ဖို့လုံနေပြီဆိုတဲ့သတင်းတွေလည်းဒီနေ့ပေါ်တူနေမှာထွက်ပေါ်လာတာပါ။တရုတ်ကအခြေအနေကိုစောင့်ကြည့်နေပြီးတော့ရွှေတအောင်စကိုအမေရိကန်ဒေါ်လာ2200လောက်ရောက်ပြီဆိုတာနဲ့ပြန်ပြီးတော့ဝယ်လိုက်မယ်လို့ကမ္ဘာရွှေကောင်စီ WGC ရဲ့အမှုဆောင်ဒါရိုက်တာဒေးဗစ်တိုက်ရစ်ကသုံးသပ်ပါတယ်။တရုတ်ကဝယ်ယူမှုကြောင့်ပြည်တွင်းမှာလည်းရွှေကိုဈေးကောင်းပေးဝယ်ယူမှုတွေရှိနေတယ်လို့ရွှေကုန်သည်တွေကပြောပါတယ်။မြန်မာနိုင်ငံမှာမိုးရင်းကာလရွှေထုတ်လုပ်တာတွေရနာလေးရှိပေမဲ့လည်းအလုတ်ကန်ရှားပါတာဈေးကောင်းလည်းရနေတာဖြစ်လို့မိုးရင်းမှာပါရွှေကိုမနာရန်တူးဖော်နေကြတယ်လို့လည်းဆိုပါတယ်။အများစုကတော့ကချင်ပြည်နယ်မှာဒုဖော်ကြတာဖြစ်ပြီးတော့ရတဲ့ရွှေကိုတရုတ်ဝယ်လက်တွေစီကိုတိုက်ရိုက်ရောင်းချတာမျိုးမဟုတ်ဘဲနဲ့ရွှေကုန်သည်တွေကအဓိကဝယ်ယူကြတာဖြစ်ပါတယ်။အဲဒီနောက်တရုတ်ဈေးကွက်ကိုတင်ပို့တာဖြစ်နိုင်ကြောင်းရွှေဒုဖော်နေတဲ့လုပ်ငန်းရှင်တူက view ကိုပြောပါတယ်
။ဘာမြေဒီပေါ်ရောင်းမှာမရှိဘူးလား။ဟာမန္တလေးတပြည်နယ်တရုတ်ပြည်ကိုပေါ်လာတယ်။အဲနောက်ဆက်တွဲတွေတော့ကျွန်တော်တို့ဆက်ပြီးတော့ကျွန်တော်တို့ဒီကတော့ဂျာနေပြည်သားတစ်ခုပြောမှာပေါ့ဗျာ။အဲဒီဘောပါတော်ရတဲ့ကြိုးစားပြီးပြီးတော့နောက်တစ်ဆင့်ဆင့်ဆင့်တင်ရအောင်ကြတာသူအဓိကအရင်ကလိုဒီကလာရင်းနေတာကရောင်းနေကြတော့ဒီနောက်ဒီသက်ဆိုင်ရောက်လာပါတယ်ဒီလိုဆိုတော့ရောက်လာတယ
်ပြည်ရင်းရွှေလုပ်ငန်းရှင်အတင်းတွေကတော့ဒီနေ့ပေါ်တူးနေမနေ့ပိုင်းအခောက်ရွှေတစ်ချက်သားရဲ့ဈေးကို46,500-6,600ကျပ်သတ်မှတ်ထားပါတယ်ပြည်ပဈေးကွက်မှာတော့တစ်ချက်သားကို53,100ဝန်းကျင်ဈေးခေါ်ထားတာဖြစ်ပါတယ်မြန်မာနိုင်ငံမှာရွှေဈေးနှုန်းငွေဈေးနှုန်းတွေကမဖြစ်နိုင်တဲ့ဈေးတွေအထိရောက်ရှိနေတာဟာဝိသမစီးပွားရေးဓမ္မရေးကြောင့်ဖြစ်ပြီးတော့သူတို့အနေနဲ့လိုအပ်တဲ့စီစဉ်မှုတွေကိုလုပ်ခဲ့တယ်လို့ပြည်ပနိုင်ငံမှာအင်အားဝယ်တဲ့သူတွေကိုလည်းစီစဉ်နေတယ်လို့စစ်ကောင်စီခေါင်းဆောင်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကနေပြည်တော်မှာဇွန်လ9ရက်နေ့ကကျင်းပတဲ့အစည်းအဝေးတစ်ခုမှာပြောကြားခဲ့ပါတယ်ရှင်